တမရော်ပိုင်မိုင်တယ်ဆက်သွယ်ရေးလုပ်ငန်းကဝန်ထမ်းနှစ်ဦးကိုရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA ကနေဖမ်းဆီးခေါ်ဆောင်သွားတယ်လို့တမရော်ဘက်ကပြောပါတယ်။ဒီဝန်ထမ်းနှစ်ဦးအဖမ်းဆီးခံရတာနဲ့ပတ်သက်လို့တော့ AA ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖက်ကအသေးစိတ်ဘာမှမထုတ်ပြန်သေးပါဘူး။ VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအိမ်ကဒီအကြောင်းသတင်းပေးပို့ထားပါတယ်။
ရခိုင်ပြည်နယ်အတွင်းဆက်သွယ်ရေးလုပ်ငန်းတွေတုံ့မြစ်ဆောင်ရွက်ဖို့အတွက်ကွင်းစင်းဆောင်ရွက်နေတဲ့မိုင်တဲကုမ္ပဏီဝန်ထမ်းနှူးကို AA ရခိုင်လက်နက်ကိုင်ဖွဲ့ကနေဖမ်းဆီးခေါ်ဆောင်သွားကြောင်းသမတော်သတင်းမှပြန်ကြားရေးတွင်မူဗိုလ်မှူးချုပ်စုံမင်းထွန်းကပြောပါတယ
်ဆက်သွယ်ရေးလုပ်ငန်းဆောင်ရွက်ဖို့အတွက်သူကစစ်တီးရနဲ့၆တော်သွားခဲ့တယ်၆တော်ကနေသူတို့ဆက်သွယ်ရေးလုပ်ငန်းတွေသူကိုပြောကြပြန်လာမှာဖြစ်ပြီးပြန်လာမှာဖမ်းဆီးခံရတာဖြစ်ပါတယ်ကျွန်တော်လည်းတူးကြလိုက်တာပုံစံမျိုးဖြစ်ပါတယ်နောက်ဆုံးအချိန်ကတော့တဲ့တင်းတော်ရရှိနေတဲ့ရှိပ
ါဘူးစစ်တွေမြို့ခြေဆိုင်မိုင်တဲဆက်တွေရေးလုပ်ငန်းကပြည်နယ်ဆက်တွေရေးဆိုင်ရာညွှန်ကြားရေးမှူးဦးစော်ထွန်းအောင်နဲ့ရေမောင်းဖြစ်သူဦးစော်သိမ့်မောင်တို့နူးဟာရခိုင်ပြည်နယ်တွင်ဆက်တွေရေးလုပ်ငန်းပုံမူကောင်းမွန်အောင်ဆောင်ရွက်ဖို့အတွက်စစ်တွေမြို့ကနေဒီဇင်ဘာ18ရက်နေ့မှာစတင်ထွက်ခွာခဲ့ပြီးအိုင်းမြို့တန်တွဲမြို့မင်းပြားမြို့တွေကိုတွားရောက်ကြည့်ရှုခဲ့ပြီးတော့ဒီဇင်ဘာ23ရက်နေ့မှာကြောက်တော်မြို့ကိုဆက်လက်ထွက်ခွာစဉ်ဆက်တွေမှုမရရှိပဲပျောက်ဆုံးခဲ့ရမှာအေအဖွဲ့ကဖမ်းဆီးသွားကြောင်းတမရစီဦးစီချုပ်ရုံးကနေဒီကနေ့မှာတရင်ထုတ်ပြန်ထားပါတယ်။ဖန်စီခုဆောင်သွားချင်းခံရသူနှူးဟာရခိုင်တိုင်းသားတွေဖြစ်ပြီးတော့အေးလက်နက်ကန်ဖွဲ့အနေနဲ့ဒေတာတွင်ဆက်တွေလုပ်ငန်းတွေဖွံ့ဖြိုးတိုးတက်မှုနှောက်နှေးပြက်စီးစေဖို့ရည်ရွယ်ပြီးဒီလိုဖန်စီခုဆောင်သားလို့လည်းဖော်ပြထားပါတယ်။မိုင်တဲဆက်တွေလုပ်ငန်းဟာမြန်မာစစ်တပ်ကနေအစုရှယ်ယာပါဝင်တဲ့လုပ်ငန်းလည်းဖြစ်ပါတယ်။မိုင်တဲဆက်တွေလုပ်ငန်းကဝန်ထမ်းနှူးကိုရခိုင်လက်နက်ကန်အေးဖွဲ့ကဖမ်းဆီးခေါ်ဆောင်သွားတယ်လို့သတင်းထုတ်ပြန်ချက်ပေါ်မှာအေးအေးပြန်ကြားရေးတာဝန်ခံခိုင်တုခကဒီပြစ်စင်ကိုမသိရှိသေးဘူးလို့ဆိုပါတယ
်ကျွန်တော်လည်းအဲ့ဒီသတင်းအသေးစိတ်ဘာမှမသိရသေးဘူးရုံးတော့ပြန်မေးထားတယ
်ဒီရက်ပိုင်းတွင်ရခိုင်ပြည်နယ်တွင်ဖမ်းဆီးမှုတွေများပြားနေတာပါပြီးခဲ့တဲ့ဒီဇင်ဘာ24ရက်နေ့ကဘူရီတောင်မြို့နယ်တောင်ပစာစခန်းမှာတာဝန်ကျတဲ့လူဝင်မှုကြီးကြပ်ရေးနယ်ပြည်သူ့အင်အားဦးစီးဌာနကအမျိုးသားဝန်ထမ်း3ဦးကိုအေးအေးရခိုင်လက်နက်ကန်ဖွဲ့ကနေဖမ်းဆီးသွားခဲ့ပါတယ်ဒီဇင်ဘာလ17ရက်နေ့ကလည်းဗုဒ္ဓတောင်မြို့နယ် NLD ဥက္ကဋ္ဌဦးရဲသိန်းကိုအေအဖွဲ့ကဖမ်းဆီးပြီးထိန်းသိမ်းထားစဉ်တမရော်ကပြစ်ခတ်တဲ့လက်နက်ကြီးကြီးထိမှန်ခဲ့လို့တေဆုံသွားကြောင်းအေအဖွဲ့ကထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်တွင်အစိုးရဝန်ထမ်းတွေကိုအေအဖွဲ့ကနေဖမ်းဆီးမှုများလာတဲ့ဖြစ်စဉ်ပေါ်တမရော်သတင်းမှပြန်ကြားရေးတွင်မူဗိုလ်မှူးချုပ်စော်မင်းတို့ကအခုလိုဆက်ပြောပါတယ်။ဒီ
ကဒီဇင်ဘာလ17ရက်နေ့ကြောင်မှာလူမျိုးနဲ့ပြည်သူ့အာဏာပိုင်စနစ်လုံးမယ်ဆိုတဲ့အာဏာပြောပြရတယ်။အခုအနာလမ်းမှုတွေမှာပြည်သူ့ခန္ဓာဆင်ဆင်းနေတယ်။သူရဲ့အုပ်ချုပ်မှုရနေရဖို့သူကစားထိုးဖို့လုပ်တာပေါ့။သူရဲ့အုပ်ချုပ်မှုရနေရတဲ့စားထိုးဖို့လုပ်တာ
။ဆက်သွေးရေးဝန်ထမ်းဦးဖန်းစည်းခံရပြီးကြောက်တော်မြို့နယ်တွင်စစ်တပ်ကနေစီစစ်မှုတွေများလာတယ်လို့ကြောက်တော်ဒေသခံတွေကပြောပါတယ်။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားရခိုင်ပြည်နယ်မြောက်ပိုင်းဒေသတွင်တစ်နှစ်ကြာစစ်ရေးသိမ်းမှမှုတွင်မှာအကြမ်းသားတွေတေဆုံထိခိုက်ဒဏ်ရာရရှိမှုအဖမ်းဆီးခံရမှုတွေကလည်းတစ်နှစ်ထက်တစ်နှစ်များပြားလာနေပါတယ်ခင်ဗျာ။